မင်္ဂလာပါရှင်ဗီအိုအမေရိကန်တန်ကနေ2014ခုနှစ်နိုဝင်ဘာလ22ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 50အပြင်လိုင်းလက်မီတာ190 kHz 1595တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်အခုဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်္ကန်းစာအမျိုးသမီးကန္တာနဲ့အတူသိပ္ပံနဲ့ဤပညာကန္တာကြရင်တော့
ဒီလုပ်ငန်းရှိပြီဒီလုပ်ငန်းက air pollution ဖြစ်စေတော့အရာ1နှစ်3ပေါ့နော်အဲ့ဒါကိုထုတ်နေပါတယ်ဆိုတာအမှတ်ပုံလေးတင်တင်နော်ဘယ်လောက်ထုတ်တယ်ဆိုတာမသိတာတောင်မှဘယ်တန်းဝေ
တဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရေးအကြောင်းကိုလည်းတဘာဝဝန်းကျင်ထိမ့်သိမ့်ရေးပညာရှင်ဒေါက်အေးအေးဂျီနဲ့ဆက်သွယ်မေးမြန်းထားတာနားဆင်ရဖို့ရှိပါတယ်ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုတော့မူလဆောင်းပါရှင်ရဲ့အဘော်မပြက်ကိုအောင်အောင်ကောက်နှုတ်စူးစီးပြီးတော့ဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးထားပါတယ်ရှင်
သောမတ်ဖူလာရဲ့ Burmese Rebels Death Heart Peace Talk မြန်မာသဘုံတွေတည်ဆုံမှုရင်းငြိမ်းဆွေးနွေးပွဲကိုထိခိုက်ဆိုတဲ့သတင်းဆောင်မကိုအခုအရင်ဆုံးတင်ပြပါမယ်မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုကြောင့် KIA ဌာနချုပ်အနီးစစ်တပ်နဲ့တက်ရောက်နေတဲ့ဗိုလ်လောင်23ဦးတည်ဆုံသွားတာကြောင့်နိုင်ငံပြုပြင်ပြောင်းလဲရေးတည်ဆောက်နေတဲ့လုပ်ငန်းစဉ်တွေအပေါ်ထိခိုက်နိုင်ရဲဆိုပြီးတိုင်းရင်းသားအဖွဲ့တွေကပြောတာကိုဆောင်မအစမှာဖော်ပြထားပါတယ်လွန်ခဲ့တဲ့နှစ်နှစ်လောက်တည်းက KIA နဲ့အစိုးရတပ်ဖွဲ့တွေကြားတိုက်ပွဲတွေပြန်ဖြစ်နေတာမှာဒီဒီကြိမ်ဟာအပြင်းထန်ဆုံးဖြစ်ပါတယ်။ဗိုလ်တပ်ဦးနေကမြန်မာစစ်တပ်ဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးအမြောက်ဆန်ဟာတရုတ်မြန်မာနယ်စပ်အနီးက KIA ဗိုလ်လောင်းတင်တန်းကျောင်းကိုထိမှန်ခဲ့တဲ့အတွက်ဗိုလ်လောင်း23ဦးသေဆုံးခဲ့တာပါ။ဒီလိုပစ်ခတ်မှုပေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကမြန်မာစစ်တပ်ရဲ့ညီညွတ်ရေးနဲ့ပတ်သက်တဲ့စစ်မှန်တဲ့သဘောထားအပေါ်မေးခွန်းထုတ်လိုက်ပြီးကချင်အရာရှိတဦးကတော့ဒီပစ်ခတ်မှုဟာနောက်ထပ်တိုက်ပွဲတွေထပ်ဖြစ်လာမယ့်အရေးအယောင်ပဲလို့ပြောဆိုပါရယ်အပြည့်အစုံကိုတော့ nytimes.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့တိုးတက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာကဝေဖန်နေကြတယ်လို့တဖြည်းဖြည်းရော်ပါပျောက်ကွယ်သွားမှာတော့မဟုတ်ဘူးလို့ writers.com မှာ Yon Marie Gahanon နဲ့ Richard Hose တို့ရေးသားတယ်ဆောင်းပါးကိုဆက်ပြီးပြောပြပေးမှာပါမြန်မာပြည်ပြင်ပြောင်းလဲရေးတွေကိုအကူအညီပေးနေတဲ့နိုင်ငံတကာအနေနဲ့ဒီလုပ်ငန်းရှင်ဟာရှေ့ကြမယ်ဆိုတာကိုလက်ခံဖို့လိုပြီးဆင်ဆက်မပြတ်စောင့်ကြည့်မှုတွေလုပ်ရမယ်လို့ဆောင်းပါးအစမှာဖော်ပြပါတယ်မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးတွေလုပ်နေတာအခုဆိုရင်၄နှစ်ထဲကိုရောက်လာပါပြီဒီလိုပြည်ပြင်ပြောင်းလဲမှုတွေဖော်ဆောင်နေတာမှာအခက်အခဲတွေရှိနိုင်ပြီးဒီလိုမျိုးပြဿနာတွေကြုံရတဲ့အခါမှာလဲဒါအာအသင့်စရာမဟုတ်ဘူးဆိုပြီးဆောင်းပါးရှင်တွေကရေးပါတယ်ဒေါမ်ဆန်းစုကြည်အပါအဝင်နိုင်ငံကြီးခေါင်းဆောင်တချို့နဲ့တွေ့ဆုံတာနိုင်ငံရေးအကျဉ်းသားတွေကိုလှုပ်ပေးတာစီးပွားရေးတိုးတက်မှုရှိလာပေမဲ့ဒေါမ်ဆန်းစုကြည်ကိုတမရနေရအတွက်ရှင်ပြန်ခွင့်မရအောင်ပိတ်ပင်ထားတာမြမလူမှုအတိုင်းဝန်းတွင်စီးလုံးမှုကိုပြက်ပြားစေတဲ့အခြေအနေတွေဆက်ပြီးတည်ရှိနေတာတွေဖြစ်ပါတယ်ဒီလိုအခြေအနေမှာအမေရိကန်ပါဝင်အနောက်နိုင်ငံတွေရဲ့ပံ့ပိုးကူညီမှုဟာအရေးပါပါတယ်။မြန်မာနိုင်ငံပေါ်အမေရိကန်ရဲ့ပြစ်ဒဏ်ခတ်မှုဟာထင်သလောက်အရာမရောက်ခဲ့ဘူးဆိုတဲ့သုံးသပ်မှုတွေနဲ့အမေရိကန်ဘက်ကထိတွေ့ဆက်ဆံရေးမူဝါဒကိုပြောင်းလဲကျင့်သုံးခဲ့တဲ့အတွက်အပြောင်းလဲတွေဖြစ်လာတယ်လို့ဒီမိုကရက်တစ်သမ္မတအိုဘားမားအစိုးရအဖွဲ့ကဂုဏ်ယူနေပေမဲ့တကယ်လို့2016ခုနှစ်မှာဒီမိုကရက်တစ်သမ္မတအသစ်ဖြစ်ဟီလရီကလင်တန်အရွေးချယ်ခံရရင်မြန်မာနိုင်ငံပေါ်နောက်ထပ်ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေလုပ်ဖို့အတွက်တောင်းဆိုတဲ့လွှတ်တော်အမတ်တွေရှိတယ်Republican တွေကြီးဆိုတဲ့လွှတ်တော်ကထိုးနှက်မှုတွေနဲ့မြန်မာအရေးလှုပ်ဆောင်မှုတွေကိုထိကြိုက်နှံ့ကြေးရှိတယ်လို့သုံးသပ်ထားပါတယ်။အပြည့်အစုံကို blogs.writers.com မှာဖတ်ရှုနိုင်ပါတယ်။
Will Myanmar's triple transition help eradicate crushing poverty မြန်မာသုံးပွင့်ဆိုင်အပြောင်းလဲဟာဆင်းရဲမွဲတေမှုတွေကိုရပ်ပစ်နိုင်မလားဆိုတဲ့သတင်းဆောင်ပါကိုဆက်တင်ပြပေးပါမယ်မြန်မာနိုင်ငံဟာနိုင်ငံတကာထိပ်တန်းသတင်းတွေထဲမှာအမျက်ရှိနေခဲ့တယ်ဆိုပြီးဆောင်းမရှင်အမန်ဒါပီရီရာကဆောင်းမအစမှာရေးသားထားပါတယ်1988ခုနှစ်လူမှုအုံကြွမှုတွေကနေစလို့အခုအချိန်ထိနှစ်ပေါင်း20ကျော်ကာလအတွင်းပြည်ပခရီနဲ့ပတ်သက်တဲ့သတင်းတွေကိုနိုင်ငံတကာမီဒီယာတွေမှာဖော်ပြကြပေမဲ့2011ခုနှစ်ကနေစလို့အပြောင်းလဲတွေလှုပ်လာတာကိုကမ္ဘာမျက်နှာစာမှာတွေ့နေရပြီးမြန်မာနိုင်ငံဟာအာရှရဲ့မျှော်လင့်ချက်ရောင်ကြီးဖြစ်ပါတယ်လို့ဆောင်းပါးရှင်ကဆိုပါတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေမှာဒေါ်လာတန်းထောင်ချီပြီးလဲပတ်နေပေမဲ့အသက်9နှစ်အောက်ကလေးငယ်ခမန်းကြီး32ရာခိုင်နှုန်းဟာအာဟာရချို့တက်မှုတန်ကိုခံစားနေရပါတယ်။နိုင်ငံလူဦးရေ3ပုံတပုံအားလျှက်စစ်မီမရှိဘဲနေထိုင်နေရပြီးနေမျိုးတွေမှာအလုပ်လက်မဲ့ဦးရေဟာ38ရာခိုင်နှုန်းရှိတယ်ဆိုပြီးစောင်းမားမှာဖော်ပြထားပါတယ်။အပြည့်အစုံကို ipsnews.net မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်ကိုနားဆင်ရပြီးတဲ့နောက်ဒေါ်လာလာတန်းစီစဉ်ပို့ချပေးမယ့် American Style Irian 3မနက်ခင်းအင်္ဂလိပ်သင်္ကန်းစာကိုလည်းလေ့လာကြရအောင်ပါရှင်
နစ်အတွက် hit ဆိုတဲ့ဝဟာရကိုအခြေခံတဲ့ idiom ကိုတင်ပြပေးပါမယ
် hit the ceiling
ဖြစ်ပါတယ်စာလုံးပေါင်းက hit hit ရိုက်တာထိမှန်တာ theceiling ceiling ဆိုတာကတော့ခေါင်းမိုးမျက်နှာချက်ကိုဆိုလိုတာဖြစ်ပါတယ် scribe ခုလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ခေါင်းမိုးသွားထိတဲ့သဘောပါပဲဒီနေရာမှာ ceiling အစား roof ကိုလည်းအစားထုတ်ပြီ
း hit the roof
လို့လည်းအသုံးပြုလို့ရပါတယ်စာလုံးပေါင်းကတော့ r o o f roof ဖြစ်ပါတယ် ceiling နဲ့အသေးပဲတူတူပါဒီပန်းစကားရဲ့အသေးပဲကတော့စိတ်ဆိုးလွန်းလို့ဒေါသနဲ့ထခုန်လိုက်တာခေါင်းမိုးသွားဆောက်လို့မတတ်ဖြစ်တဲ့သဘောပါဒေါသအရှိန်ကြီးတာကိုတင်စားသုံးနှုန်းထားတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြကြရအောင်
When Elaine came home at 3 in the morning, her father hit the ceiling.
Elaine ကမနေ့3နာရီအိမ်ပြန်ရောက်လာတယ်လေ။ဒီတော့သူ့အဖေကဒေါသမီးထတောက်တော့တာလို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ When Elaine came home at 3 in the morning, her father hit the ceiling.
ဒေါသမီးထတောက်ရင်ဘယ် idiom ကိုသုံးမလဲ?
Hit the ceiling.
ဟုတ်ပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေ idiom အသုံးပဲဖြစ်ပါတယ
်။ American style idiom သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုအမျိုးသမီးခန္ဓာကိုလည်းနားဆင်ကြရပါမယ်။ Robert Nathan Memorial Foundation အစီအစဉ်နဲ့ American ပြည်ထောင်စု Washington မြို့တော်မှာခေတ္တရောက်ရှိနေတဲ့ Matt Saw Yadana Hing ဟာစီးပွားရေးပညာတော်တင်ဆုနဲ့မြန်မာနိုင်ငံကလာရောက်ခဲ့သူ၃ဦးနဲ့တယောက်ဖြစ်ပါတယ်။ Matt Saw Yadana Hing ရဲ့မြန်မာနိုင်ငံမှာစီးပွားရေးပညာစီးပွားတဲ့တွေ့ကြုံကိုဒေါ်လာလတ်တန်းကဆက်သွယ်မေးမြန်းပြီးဒီတစ်ပတ်အမျိုးသမီးခန္ဓာမှာတင်ပြပေးထားပါတယ်ရှင
် You can bend but never break me cause it only serves to make me more determined to achieve my final goal
ဒီနေ့အခု Eden Associates Fellowship တဲ့ပေါ့နော် American ပြည်တော်စုကိုရောက်ရှိနေရဆိုတော့ဒီ Fellowship ကိုရှောက်တဲ့ပုံစံလေးပေါ့နော်ပြောပြပြပါရှင
်ကျမတို့ဒီ Robert Nathan Association ကပေါ့နော်မနေ့ကစပြီးတော့ဒီမြန်မာနိုင်ငံကပေါ့ Yan Economic ပေါ့ဒီကိုသူကတနည်းကိုနှစ်ယောက်နှစ်ယောက်စီခေါ်ရပေါ့နော်အဲ့မှာကျမတို့ကအရင်ဆုံးဖာလို့ရလဲဆို application process အနေနဲ့ကပထမဦးဆုံးက proposal တင်ရရပေါ့နော် proposal မှာမှသူကအဓိကဒီ proposal ကိုဘယ်လိုမျိုးထည့်ပြီးရေးချင်တာလဲဆိုတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့ဒီ key issues ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီ Washington DC ကိုရောက်တဲ့အခါမှာဘယ်လိုလေ့လာချင်လဲဆိုတာမျိုးကိုအဓိကအားဖြင့်ပြောရတာပေါ့နော်ဒီနိုင်ငံသားတိုင်းရဲ့ရင်းနှီးမြှုပ်နှံမှုပေါ့ဆိုတော့နောက်တစ်ခုကကြတော့ small and medium enterprises for adesa and lsr ဒီလိုစီးပွားရေးလုပ်ငန်းလေးတွေနဲ့နောက်တစ်ခုကကြတော့မြန်မာနိုင်ငံရဲ့နေရာပိုင်ဆိုင်မှုဆိုင်ရာဥပဒေပေါ့နော်ဆိုတော့ဒီသုံးခုကိုအဓိကထားပြီးတော့ proposal တင်ခဲ့ရပါရှင
်ယတနာဒီစီးပွားရေးဘွဲ့ရလေးဖြစ်တဲ့ဆိုတဲ့ခါကျတော့စစောပြောတဲ့ဒီအဆိုပြုချက်၃ရက်မှာအဓိကဘယ်ဟာလေ့လာခဲ့လဲရှင်ဒီစီးပွားရေး
ဒီဘာရီတက်ကတော့တက်တဲ့တခြားမှာတော့စီးပွားရေးအထူးပြု major ဆိုရဲခါကြတင်ရတာကတော့ micro economics နဲ့ macro economics နဲ့ပတ်သက်ပြီးတော့ညှိလိုက်မှာပေါ့နော်အစစ်စစ်ပုံပုံကောင်းမွန်နဲ့ဒီ syllabus တွေနဲ့တင်ရတာပေါ့ဒါပေမဲ့ဒီ master degree ယူတဲ့အခါမှာကျတော့သူကဒုတိယနှစ်မှာကျမတို့စာရင်းပြုစုရတာပေါ့ရှင်အဲ့တော့စာရင်းပြုစုတဲ့အခါမှာကျမတင်ခဲ့တဲ့ခေါင်းစဉ်ကတော့မြန်မာနိုင်ငံနဲ့ Vietnam နိုင်ငံမှာရှိတဲ့နိုင်ငံသားတိုင်းရဲ့ရင်းနှီးမြှုပ်နှံမှုဆိုပြီးတော့ဒီ foreign direct investment ကိုအဓိကထားပြီးတော့လုပ်ခဲ့ရပါရှင်
အဲ့ဒီနိုင်ငံသားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုဆိုတော့အခုမြန်မာနိုင်ငံကလည်းဒီတကားဖွင့်စပြုလာပြီဆိုတော့နိုင်ငံသားရင်းနှီးမြှုပ်နှံမှုဆိုင်ရာပေါ့နော်ဥပဒေသစ်တွေပြဋ္ဌာန်းပြီးတော့နိုင်ငံသားရဲ့ဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုတွေလည်းတော်တော်လေးဖိတ်ခေါ်နေတာတွေ့ရပါတယ်လက်ရှိအခြေအနေကိုသုံးသပ်ပြီးပါလားရှင
်ကျွန်မရဲ့ဒီဒီသစ်ခါရမှာလုပ်ခဲ့တာကကြာတော့မြန်မာနဲ့ဗီယက်နမ်နဲ့ပေါ့အဲ့ဒီထက်မှမှဥပမာမြန်မာနိုင်ငံအကြောင်းပြောရမယ်ဆိုလို့ရှင်မြန်မာနိုင်ငံက1988မှာဒီ open economy ကိုတကားဖွင့်စီပွားရေးပြောင်းတယ်ပေါ့ဗီယက်နမ်ကကြာတော့1986လောက်မှာပြောင်းနေဆိုတော့နှစ်နိုင်ငံအချီးကြီးကတိတ်မကွာလာဘူးပေါ့ဆိုတော့ဥပမာမြန်မာနိုင်ငံအတွက်ပြောရမယ်ဆိုလို့ရှင်တော့2012ခုနှစ်မှာ ဒီဓမ္မရနိုင်ငံကနိုင်ငံသားတိုင်းရဲ့ယင်းညုံနဲ့မှုနဲ့ပတ်သက်ပြီးတော့ဥပဒေတွေပေါ်လာတဲ့အခါမှာနိုင်ငံတကာကယင်းညုံနဲ့ကျင်းတဲ့လူတွေကမြန်မာနိုင်ငံကိုမျိုးစိကြရပေါ့ဆိုတော့အဲ့ခါမှာသူတို့မှအဓိကတွေ့ရအခက်ခဲနှစ်ခုရှိရပေါ့နော်ညီသေးနှုံးကြီးကြီးရနောက်တစ်ခုလက်စစ်တအားရရှိမှုတွေကဒီလုပ်ငန်းကြီးရယင်းညုံနဲ့မှုတွေကြီးမားအခက်ခဲဖြစ်တယ်ပေါ့အဲ့ခါကျတော့နိုင်ငံမှာလုပ်ဖို့လိုတာကဘာလဲဆိုတော့ဥပမာမြန်မာကကြီးဒီလက်စစ်တအားရရှိမှုနဲ့ပတ်သက်ပြီးတော့အစိုးရကဒါအာမခံချက်ကောင်းကောင်းပြီးနိုင်မယ်ဆိုလို့ရှိရင်နိုင်ငံသားတိုင်းယင်းညုံနဲ့မှုကဝန်လာမှာလေပေါ့နော
်ယရနာကစီးပွားရေးတက္ကသိုလ်ကိုပေါ့နော်တက်ခဲ့ရတယ်ဆိုတဲ့ခါကျတော့စီဝိုင်းတက်ကသူတက်ခရတဲ့အတွေ့အကြုံလေးညပြီ
2000ခုမှစပြီးတော့ဒီအစရန်အောင်တဲ့အခါမှာတက်ကသူရွေးမယ်ဆိုတော့ကျွန်မကစီဝိုင်းစိတ်ဝင်စားရတော့ကြောင့်မျိုးစီဝိုင်းတက်ကသူရှောက်တယ်ပေါ့နော်ဆိုတော့အဲ့မှာဒီမှာစိတ်ထဲစိတ်မကောင်းဖြစ်မိတာတခုကအခုအရင်တုန်းကကြာစီဝိုင်းတက်ကသူဆိုတာကဒီတကယ်ကိုပေါ့နော်တကယ်လူတော်ရည်လည်းတက်တယ်ပေါ့နောက်ပြီးအခါကျတော့သူကမြို့ထဲမှာတက်ရတယ်ဥမာပြီကျွန်မတို့ကျွန်မတို့အကြောင်းကရန်ကုန်တက်ကသူဝင်းထဲမှာရှိတာပေါ့ဆိုအခုကြတော့ကျမတို့ကဘယ်မှာသွားတက်ရလဲဆိုတော့အကြောင်းကိုဟိုးရွာသားကြီးမှာသွားတက်ရပါရှင့်အရင်တုန်းကကားလမ်းတွေမပိတ်ခင်တုန်းကအဲ့ဒီကိုသွားလို့ရှင့်တနားရောက်နေရောက်တာပေါ့နော်ဆိုတော့မနေ့အစောရီတန်း9နာရီမှာအတန်းတက်ဖို့ဆိုလို့ကျမတို့အင်းကနေအနည်းဆုံး9နာရီခွဲလောက်ကစထွက်ရပါရှင့်ဘာလို့လဲဆိုတော့နိုင်ငံစီးရဲ့လူတွေဆိုလို့ရှင့်အနည်းဆုံး9နာရီ15မိနစ်လောက်စောပြီးတော့အကြောင်းရောက်အောင်ပေါ့နော်အင်းကထွက်ရပါတယ်ဆိုတော့အဲ့မှာကြာရဲ့အချိန်ရှိအဲ့တော့အသွားအပြန်တွက်မယ်ဆိုလို့ရှင့်2008 2009လောက်ကကြာတာကအသွားအပြန်9နာရီရောက်ကြာရဲ့ပေါ့နော်အခုနောက်ပိုင်းခလေးရေဆိုလို့ရှိရင်ပုံပြီးတနာဖို့ကောင်းတာကအသွားပြန်ဆိုလို့ရှိရင်အခုကားလန့်တအားပိတ်တဲ့အခါကျတော့ဘလောက်သွားရလဲဆိုတော့ကျမကြားရတာအနည်းဆုံး2နာရီခွဲ2နာရီမိသားသွားရတယ်ပေါ့ဆိုတော့အသွားပြန်ပြတ်တွက်ခြင်း4နာရီပေါ့ဒီ4နာရီဆိုတဲ့အချိန်တော့ကျမကို့မှာလုံနိုင်နိုင်အများရှိရပေါ့ကျမတို့ဥမာပြဆိုလို့ရှိရင်6လတင်တဲ့မျိုးလေးပေါ့နော်အဲ့ဒါမျိုးလေးမနေ့ပိုင်းစောစောကြီးသွားတက်မယ်ဆိုလို့ရှိရင် course တစ်ခုပြီးမယ်ပေါ့နော်ဆိုတော့ certificate ကြီးရမယ်ဆိုတော့ဒီအချိန်ကြီးကအရင်အရဟတ်တက်ဖြစ်တယ်ပေါ့နော်ကျောင်းသားတွေအတွက
်အဲ့တော့အခုလို့ပေါ့နော်ဒုက္ခခံပြီးတော့နှစ်နဲ့ချီပြီးတော့တက်ကသူတက်လာပြီးတော့တက်သူကနေပြတော့မှဒီစီးပွားရေးဘွဲ့ရလာတဲ့အခါကျတော့တစ်နှစ်တစ်နှစ်ကိုဘွဲ့ရတဲ့ဥကြီးပေါ့နော်ဘလောက်ရှိပြီးတော့ဒီဘွဲ့ရတဲ့လူတွေရောသူတို့စီးပူးထားတဲ့ပညာအရာပေါ့နော်လုပ်ငန်းခွင်ဝင်တဲ့နေရာမှာအတီးဒီအခြေအနေကဘယ်လိုရှိပါလဲရှင
်တစ်နှစ်တစ်နှစ်ကိုပေါ့နော်ကျောင်းတက်တဲ့ကျောင်းသားဦးရေစုစုပေါင်းတော်လိုက်မယ်ဆိုလို့ရှင်တော့9000လောက်ရှိရပါတော့ဒါပေမဲ့ဝင်ရတဲ့လူဦးရေနဲ့ကြည့်မယ်ဆိုလို့ရှင်တော့တစ်နှစ်ကိုဂျာကနန်းနဲ့ချီပြီးတော့ရှိပါရှင်အဲစုစုပေါင်းကျမတို့ဒီကျောင်းမှာကဘာသာ6ဘာသာရှိပါတယ်ကျမရဲ့ပေါ့နော်ကိုတွေးတခုပြောရမယ်ဆိုလို့ရှိရင်ကျမတငယ်ချင်းတယောက်ကသူကဘာနဲ့ကြောင်းပြီးလဲဆိုတော့ဖာမစီနဲ့ကြောင်းပြီးပါတယ်ဒါပေမဲ့ကြောင်းပြီးရဲ့အခါကျတော့လှုပ်ရှားတဲ့အခါမှာမလွယ်ဘူးပေါ့အဲ့တော့သူကဘာလုပ်လဲဆိုတော့အဲ့မှာဒီ RCCI ဆိုရယ်စင်ရင်းကင်တင်တယ်သူကတစ်ခါပြန်တက်ရတာပေါ့နော်နောက်ပြီးတော့စင်ရင်းကင်အလုပ်အမြင်နဲ့အသက်မွေးရပေါ့ဆိုတော့ကျမတို့ဒီစီးပွားရေးတက်ကတူကပြီးရဲ့ကျောင်းသားကျောင်းသူကြီးဆိုရယ်ဒီလိုပဲပေါ့နော်ဥမာအပြင်ပြောမယ်ဆိုလို့ရှိရင် BA Economics နဲ့ BA ကျောင်းသားကျောင်းသူဆိုတာကသူကစီးပွားရေးနဲ့ပတ်သက်ပြီးတော့မူဝါဒရေးဆွဲရယ်ဆိုတဲ့ဘက်ပေါ့ဒါမျိုးတွေကသူတို့နဲ့ပိုသက်ဆိုင်တာပါဒါပေမဲ့တကယ်တမ်းပွင့်ရတဲ့အခါကျတော့ကိုရထားတဲ့ဘွင့်နဲ့အစင်ပြေတိုက်နေတဲ့အလုပ်ဆိုတာရှာရတာခက်တယ်ရှင့်အဲ့လိုဖြစ်တဲ့အခါကျတော့ဘာလို့ရလဲဆိုတော့ဒီ major 6ခုရှိတဲ့ဒီမှာမှာဖေဘာလာနဲ့ပဲကြောင်းပြီးကြောင်းပြီးရဲ့ခလီကနောက်ဆုံးတော့ဘယ်ကိုပြန်တက်ကြလဲဆိုတော့ဥမာအပြင်ပြောမယ်ဆိုလို့ရှိရင် business administration လို့ပါတာမျိုးဆက်ရင်းကင်တင်တန်းမှာ oxygen တင်တန်းနေသူတို့ကအပြင်မှာအချိန်ထပ်ပေးပြီးတော့အနည်းဆုံးတစ်နှစ်လောက်ပေါ့ဆိုအချိန်နဲ့ထပ်ပေးပြီးတော့ဒီတင်တန်းလေးထပ်တက်ရဲဒါကြီးထပ်တက်ပြီးရောမှတကယ်လုပ်ငန်းခွင်ဝင်ရတယ်ပေါ့လုပ်ငန်းခွင်ဝင်တဲ့ခါမှာလေရရလာကကအခြေခံလာစားလို့မျိုးဖြစ်နေတော့သိန်းလောက်ပဲရရပေါ့
နောက်တစ်ခုစိတ်ဝင်စားတာဒီစီးပွားရေးဆိုလို့လေဟိုမြန်မာနိုင်ငံမှာဒီတက္ကသိုလ်ပညာသင်တဲ့နေရာမှာအမျိုးသားတွေနဲ့အမျိုးသမီးတွေကြားပေါ့နော
်ဟုတ်ကဲ့
ခေါ်တဲ့နေရာမှာခွဲခြားထားတဲ့အတွေ့အကြုံပေါ့နော်မကျေနပ်တဲ့အစံတွေထွက်ပေါ်လာတာတွေ့ရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းမျှဝေပါလားရှင
်ဒါအများသောဖြင့်ဒီမြန်မာနိုင်ငံမှာရှိတဲ့မြတ်တက္ကသိုလ်တော်တော်များများမှာဒီကိစ္စဖြစ်ပါတယ်ရှင်ဒါလည်းဆိုအမှတ်ကြီးခွဲထားပေါ့နော်ဥပမာအပြင်ပြောရမယ်ဆိုလို့ရှင်တော့ main ကလေးအမှတ်ကို480 490လောက်ထားတဲ့အချိန်မှာယောက်ျားလေးနဲ့ကိုကြာ450လောက်ထားပြရမျိုးပေါ့ဆိုတော့အမှကျမအတိအကျောက်ကကျမကိုနောက်တယ်ရှင်ဘာလဲဆိုတော့ဩစိတ်မညစ်ပါနဲ့တဲ့ဒါကမြန်မာမျိုးသမီးတူကပုံမှန်ပြီးတော့အမျိုးသားတူတက်ပို့ပြီးတော့တော်ရဲ့သဘောပေါ့နော်ဆိုတဲ့အခါကျတော့အဲ့လိုလေးပဲဖြစ်တွေ့ပြီးလိုက်ပါလို့ပြောပါအဲ့မှာကျမတငယ်ချင်းတယောက်ကအာဝမ်းနေဖို့ကောင်းတာ तू ကဘာလဲဆိုတော့ तू ကအဓိက तू စိတ်ပါဝင်စားတာက तू ကစိတ်တက်တူတက်ချင်တာရှင်ဆိုတော့ तू စိတ်တက်တူလျှောက်ပါရင်လျှောက်တဲ့အခါမှာ तू ကအဲ့မဲ့မဝင်ပါဘူးရှင်။ဘာဖြစ်လို့လဲဆိုတော့ပေါ့နော်အမှတ်တမှတ်နှမှတ်နဲ့ဟိုကကတ်ပြီးတော့ပြုတ်တယ်ရှင်။အဲ့လိုမျိုးဖြစ်တဲ့အခါကျတော့အရန်နစ်နာပေါ့နော်တကယ်တမ်းကိုဝါဒနာပါရဲ့အလုံးနဲ့ကိုတက်ခင်ရဲ့တက်တဲ့သူတွေကတခြားစီဆိုတဲ့အခါကျတော့အမှတ်တိုင်းပြောရလို့ရှင်ဒါနိုင်ငံဖွံ့ဖြိုးတိုးတက်မှုတွေပါတအားထိခိုက်တယ်ပေါ့နော်
။ဆောစောယတနာပြောတယ်ဒီတငယ်ချင်းတယောက်ကပေါ့နော်ဒီ စိတ်တက်ကတူတက်ချင်မိမယ်လို့အမှတ်ကတမန်တမန်နဲ့ကပ်ပြုတ်သွားတယ်ဆိုတော့ तू ကအမျိုးသမီးဖြစ်လို့ကပ်ပြုတ်သွားတာအမျိုးသားဖြစ်ရင်တော့ तू ဝင်ခွင့်ရမယ်သဘောလားရှင
်အမျိုးသားတာဖြစ်မယ်ဆိုလို့ရှင် तू မှတ်လောက်နေဆိုလို့ရှင်ဝင်ခွင့်ရတာကမှဥမာ room number ကတော့တော်တော်မြင့်နေပေါ့နော်ဆိုတော့1 to 100လောက်ဝင်တဲ့အထိကိုရသွားမှာပါရှင်အမျိုးသမီးဖြစ်တဲ့အတွက်ကြောင့်လို့ပြုတ်တယ်ပေါ့ तू ကအခုဗာတက်လိုက်ရလဲဆိုတော့ဤပညာတက်ကတူပေါ့နောက်တစ်ခုကလေနှုံးလေးကဖတ်ပြီးတော့အရန်သဘောကျတဲ့ကြပြတူလေးတစ်ခုရှိရပေါ့နော်ဆရာအောင်ပေးရဲ့ကြပြပေါ့ခါတလေကြလို့ရှင်ဒီစိတ်သက်သာကြရပေါ့နော်ကြောင်းတက်တဲ့ကာလမှာလေအော်ကြောင်းပြီးရင်ပေါ့ကိုယ်နဲ့အစဉ်ကြီးရဲ့အလုံးမရပါမလားငါပါပါရဲ့နဲ့ကိုင်းနေရဲ့အလုံးမရပါမလားအဲနောက်ပြီးတော့ဘလို့စူးစမ်းအောင်ရပါမလားဆိုတဲ့အစဉ်မျိုးဖြစ်တယ်ပေါ့ဆိုတဲ့အခါကြလို့ရှင်အမြင်နဲ့ဒီဟာလေးကိုဒီမှာပြန်ဖတ်လိုက်လို့ရှင်ဒီမှာစိတ်သက်ခွန်အားရပါရှင
်အဲ့ဒီကြပြလေးကိုရွတ်ပြပါလားရှင
်မင်းဒီပညာရေးစနစ်ကြီးကိုမကြိုက်ဘူးဒီစနစ်ကြဒီအစိုးရကြမင်းမကျင်နေဘူးလို့ပြောရဲအဲ့တော့မင်းပြောင်းနိုင်လားမပြောင်းနိုင်မပြောင်းနိုင်မင်းကိုမင်းတနည်းနည်းနဲ့တိုးတက်အောင်လုပ်ရမယ်အဖက်နေရမယ်စီးပူးနေရမယ်တဖက်သားမှာရရှိနိုင်တဲ့ပညာရက်ကိုအမြဲမြင်းမြန်စီးပူးနေရမယ်အဲ့လိုမှမဟုတ်ပဲမင်းဖတာမင်းဟိုမျိုးသားဒီမျိုးသားဟိုအပြစ်တွေဒီအပြစ်တွေလုပ်နေရင်တော့နောက်ဆုံးတော့မင်းဘဝမင်းပဲနောက်ဆုံးပိတ်ထောက်တန်းကြရုံပဲရှိမယ်ဆိုရက်ဒီစာလေးပေါ့နော် You can bend but never break me cause it only
serves to make me more determined.အမျိုးသမီးခန္ဓာကိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုစနေမနေ့ပိုင်းမှာပြန်လည်ထုတ်လွှင့်ပေးပါရစေ။အခုဆက်ပြီးတော့နားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကတင်ဆက်ပေးထားပါရစေ
။ဒီတစ်ပတ်တော့မြန်မာနိုင်ငံရဲ့လေထုညဉ့်ဉန်းမှုပြဿနာနဲ့ပတ်သက်ပြီးသဘာဝဝန်ထင်ထိန်းသိမ်းရေးဆိုင်ရာအင်ဂျင်နီယာဒေါ်အေးဂျီကပြောပြပေးမှာပါ။အင်းနီဂျန်တရုတ်နိုင်ငံဘေကျင်းမြို့တော်ဟာလေထုညဉ့်ဉန်းမှုနဲ့နာမည်ကြီးတဲ့မြို့ကြီးတစ်မြို့ပါ။အာရှပစိဖိတ်ဒေသရင်းခေါင်းဆောင်တွေစီးပွားရေးပူးပေါင်းဆောင်ရွက်ဖို့ထိပ်သီးအစည်းအဝေးလာကြမယ်ဆိုတော့တရုတ်အစိုးရကမီးခိုးမြူတွေဆိုင်းနေလေရှိတဲ့ကောင်းကင်ကိုကြီးလင်းစေဖို့အတွက်စက်ရုံတွေကိုပိတ်ခိုင်းကားသွားလာကန့်သက်ခိုင်းတဲ့အပြင်မြို့ဆင်ချေဖုံဒေသတွေမှာအေးရန်ကဲနေပေမဲ့ထင်းမိမတုံးရလို့ကန့်သက်တာတွေနဲ့ကွယ်လွန်သူတွေအတွက်ရည်စူးပြီးအဝတ်ထည်တွေပစ္စည်းတွေကိုမီးရှို့တဲ့ထုံးစံကိုပါတားမြစ်ခဲ့တာပါဒါကြောင့်လေထုညဉ့်ဉန်းမှုကိုမျက်ဝါးထင်တဲ့မြင်သာစေတဲ့မီးခိုးမြူတွေဆိုင်းစေတာဟာလူသားတွေရဲ့လုပ်ရဆိုတာသိတာပါတယ်မြန်မာနိုင်ငံမှာရောလူရည်အထူးသဆုံးရန်ကုန်မြို့ရဲ့အနေအထားကိုကြည့်ရအောင်ပါဟ
ိုရန်ကုန်ပဲဂယူးဆိုင်ပြီးပြောမယ်ဆိုရင်တော့ရန်ကုန်မှာအဓိကတွေ့နေရတာလေထုပေါ့ရှင်လေတူကအမတန်ပဲကားတွေကလည်းများလာတယ်လူတွေကလည်းများလာတယ်အဆောက်အုံတွေကလည်းအကုန်လုံးပဲမြင့်တဲ့ဟာတွေကိုစောက်တဲ့အခါမှာလေလန်းချောင်းကိုလည်းအမျိုးမျိုးပြောင်းလဲစေတယ်နောက်ရန်ကုန်ကလည်းဒေသရှိတဲ့နေရာလည်းဖြစ်တယ်ရန်ကုန်မှာဆိုလို့ရှိရင်လည်းစိတ်ရုံအလုံးရုံတွေကလည်းအများကြီးပတ်ပတ်လည်ရှိပါတယ်ရှင်ဆိုတော့အဲ့ရထွက်တည်တဲ့စိတ်ရုံကမိကိုယ်တွေညဉ့်ညန်းနေရလည်းဖြစ်တယ်ဆိုတော့လေတူပြဿနာကလည်းအမတန်ပဲဆိုးပါတယ
်ဒီလေတူညဉ့်ညန်းမှုပြဿနာဟာဘယ်အတိုင်းဓာတ်ထိဆိုးဝါးနေတာပါလဲ
တိုင်းတာလို့ကတော့ကနန်းအနေနဲ့မရှိတော့လေတကယ်လူတွေရဲ့ခံစားမှုပေါ့နော်ဥပမာအဓိကအတိုင်းတာကတော့ကျမ်းမာရေးနဲ့တိုင်းတာလို့ရပါတယ်ဘာလို့လဲဆိုတော့တဘာဝပတ်ဝန်းကျင်တွေဟိုထင်းထင်းရှားရှားမှုဆိုတာသူ့ရဲ့အဓိကရည်ရွယ်ချက်ကတော့လူတွေကျမ်းမာရေးကိုမထိခိုက်အောင်ကာကွယ်ပေးတဲ့သဘောပါအဲ့တော့တကယ်ထိခိုက်လာမခိခိုက်ပါဆိုတာလူတွေရဲ့ခံစားနေရတယ်ပြောလို့ရပါတယ်ပထမဆုံးအနေနဲ့ပြောလို့ရတာကတော့ဥပမာအသက်ရှူတဲ့အခါမှာဘယ်လိုနေတယ်လဲပေါ့အခုဆိုရင်ကားတွေလည်းအများကြီးရှိတယ်။နောက်ပြီးတော့အိမ်တိုင်းအိမ်တိုင်းမှာလည်းလမ်းတိုင်းလမ်းတိုင်းဆိုလို့တော့လေမီးရမလာတော့ဂျန်နရေတာတွေကအများကြီးပဲ။အဲ့တော့ဒီဂျန်နရေတာတွေကထွက်တဲ့ဒေဒုညဉ့်ဉန်းစီရဲ့ဓာတ်အများကြီးရှိပါတယ်။သူတို့ထွက်လို့ရပါတယ်။ဒါတွေမကသေးဘူးလူတွေမှာလည်းရောဂါအမျိုးမျိုးရင်ကျက်တာနောက်ဆုံးတွေးထဲမှာအောက်ဆီဂျင်နည်းသွားတာအစကုန်ဖို့လေမီးခိုးတွေရှူနေရတယ်ဒါလည်းအဲ့ဒါတွေကတော့လက်တွေ့အမှန်ပါပဲ
။မြန်မာနိုင်ငံမှာလေဒုညဉ့်ဉန်းမှုရှိနေတယ်ဆိုတာပညာရှင်တွေကသိကြပေမဲ့အတိအကျထုတ်ဖော်ပြောနိုင်တာမျိုးမရှိသေးပါဘူး
။ဗမာပြည်မှာကျွန်မသိတဲ့လောက်ပြောရမယ်ဆိုရင်တော့လေထုညဉ့်ဉန်းမှုကိုအတိအကျအခိုင်အမာတိုင်းတာဖို့စူးစမ်းတာတော့ရှိခဲ့ပါတယ်။တကယ်ပဲခိုင်ခိုင်မာမာနဲ့ဝန်ကြီးဌာနကနေပြီးတော့ဗမာပြည်ရဲ့ဒီဥပမာဆိုတော့ရန်ကုန်မြို့ရဲ့လေထုညဉ့်ဉန်းတာဟာဒီလောက်ရှိနေပါပြီဆိုတော့ဟုတ်ထုတ်ပြီးမပြောနိုင်ပါဘူးမပြောနိုင်သေးတာလေကျမသိတဲ့လောက်ဆိုရင်တိုင်းတာမှုလုပ်တဲ့အခါမှာမအောင်မြင်တာတွေလည်းရှိတယ်မအောင်မြင်တာဆိုတာလည်းငွေကြီးနဲ့မအောင်မြင်တာလည်းပါတယ်ပစ္စည်းကိရိယာမရှိတာ တာကျွမ်းနာလေလူလည်းနည်းတယ်နောက်ပြီးဒီပေရုတိုင်းတာလဲဆိုတော့လည်းတခုရှိရလေတင်းတနေရာလဲကိုတိုင်းတာလို့မရဘူးဒီမှာဆိုလို့ရှိရင်တိုင်းတာတဲ့စခန်းနေရာသူတို့ကပိုက်ကွန်ချတယ်လို့ပဲချထားတယ်တနေရာကိုတိုင်းတော့မယ်ဆိုရင်သူ့ရဲ့ area လိုက်ပြီးဒီ area မှာဆိုရင်တော့ဘလောက်စခန်းတွေရှိတယ်လဲဆိုတာအင်းနဲ့အားနဲ့ပေါ့နော်တိုင်းရပါတယ်တနေရာလဲတိုင်းလို့မရပါဘူးအဲ့လိုလုံးမှမအားလဲမရှိရခါကြတော့ data မရှိဘူးညဉ့်ညမ်းနေလို့ပဲတည်တယ်ဘလောက်ညဉ့်ညမ်းနေလဲဆိုတာလည်းမပြောနိုင်ဘူးအဲ့လိုဖြစ်နေပါလေရှင
်ဒီလေဒုညဉ့်ညမ်းမှုအတွက်လှုပ်ဆောင်တဲ့နာတွေကဘာတွေပါလဲ
ဒီလေဒုညဉ့်ညမ်းမှုကိုတည်အောင်ပေါ့ဘလောက်ညဉ့်ညမ်းဆိုတည်အောင်တိုင်းတာမှုတွေကိုအစိုးရအနေနဲ့ဘယ်အချိန်မှာဘလို့စီမံကိန်းနဲ့ဘာလုပ်မယ်ဆိုရဲ့ plan ရှိပြီလားအဲ့ plan မရှိသေးဘူးဆိုရင်လည်းချက်ချင်းအမြန်ဆုံးလုပ်တဲ့နေအဲ့လို plan လုပ်နေတဲ့အချိန်ကြောင်းတက်မှာလေတစ်ဖက်ကနေပြီးတော့အုတ်ချိုရေးပိုင်းအနေနဲ့ပေါ့နော်ရှိသမျှရှိရင်းစွဲလေဒုညဉ့်ညမ်းဖြစ်စေတဲ့ပစ္စည်းတို့ပေါ့နော်လုပ်ငန်းရပ်တို့လုပ်ငန်းတွေဖြစ်ပြီးအဲ့ဒါတွေကိုစည်ရင်းစရာကောက်တယ်စည်ရင်းစရာကောက်တဲ့အခါမှာဘေဒီတာမှာဘလောက်ရှိရဲပေါ့လို့ဆိုရက်ွက်လိုက်ကိုကောက်ရမယ် air pollution ကနေရာဒေတာနဲ့ဆိုင်တယ်ပထဝီဒေတာအနေထားနဲ့ထိုင်တော့ဒီမြို့မှာဒီရက်ွက်မှာဘလောက်ဆိုစင်းပြူစရမယ်နေရာဒေသကိုလိုက်ပြီးတော့စင်းပြူစရတပြည်လုံးပဲအထူးသဖြင့်စားဖို့နေရာကဘယ်ကစားမလဲဆိုလူနေနေရာမဟုတ်ဘူးစားဖို့နေရာတွေကစီးပွားရေးဇုံတွေကစားမယ
်စီးပွားရေးအဓိကလောက်ကိုင်းတဲ့ဇုံကနေစတင်တင်နဲ့ဆိုပေမဲ့လူနေရက်ွက်တွေအတွက်လည်းဇုံတွေတတ်မှတ်ပေးရမှာဖြစ်ပါတယ
်အစိုးရအနေနဲ့ air pollution နဲ့ပတ်သက်ပြီးတော့ဇုံတွေပေါ့တတ်မှတ်တင်တယ်ဘာလဲဆိုတော့အဝင်းအဝိုင်းချလိုက်တာပဲဥပမာဆိုတော့မြေပုံပေါ်မှာ grid တွေချတဲ့သဘောပဲအကွက်ရိုက်တယ်လို့ပဲစိတ်ကူးထဲမှာ air pollution နဲ့ပတ်သက်ပြီးအကွက်ရိုက်ရမယ်အကွက်ကပါလဲဆိုဒီရန်ကုန်ဆိုရင်ရန်ကုန်မှာရှိတဲ့ကြီးမနိုင်အလုံးပိုင်းအဲ့ဒါကြီးအကုန်လုံးကို air pollution zone number 1လို့တတ်မှတ်ထားတယ်ဆိုရင်အဲ့ဒါနာမည်ပဲဆိုလို့တဘောကဘာလို့တတ်မှတ်ထားတာလဲဆိုတော့တကယ်လို့စီးရင်ကောက်တဲ့ခါမှာဒီညဉ့်ညမ်းစီတော့ပစ္စည်းတော့မဟုတ်အလုံးငန်းက zone 1မှာရှိတာလား zone 2မှာရှိတာလားဆိုတော့သိရမယ်တကယ်လို့ zone 1တွေမှာများနေလို့ရှိရင်တိတ်များနေဟေ့ zone 1တွေကတိတ်များပြီ zone 1မလုံးနဲ့ zone 2ကိုသွားဆိုပြီးတော့ဒီအိမ်ဆောက်တလို့ပဲခွဲလို့ရအောင်ဇုံတက်မှရမယ်အဲ့ဇုံနေရှိလို့ရှိရင်အဲ့ဒါကိုပါမစ်လောက်ရမယ်ပါမစ်ဆိုတော့အ ਨੇ ဆုံးမှတ်ပုံလေးတော့တင်ထားရမယ်ကျွန်တော်တို့မှာဒီလုပ်ငန်းရှိပါတယ်ဆိုတာဒီလုပ်ငန်းရှိပြီးဒီလုပ်ငန်းက air pollution ဖြစ်စေတော့အရာ1နှစ်3ပေါ့နော်အဲ့ဒါကိုထုတ်နေပါတယ်ဆိုတာမှတ်ပုံလေးတင်တင်တယ်ဘယ်လောက်ထုတ်တယ်ဆိုတာမသိတာတောင်မှဘယ်တန်းဝေးတော့ထွက်နေပါပြီဆိုတာလေးတော့တင်တင်တယ်မှတ်ပုံတင်ထားရမယ်ကား license လောက်ထားတယ်လို့ပေါ့
လေဒုညဉ့်ညမ်းစီတဲ့ပစ္စည်းထုတ်လုပ်နိုင်တဲ့လုပ်ငန်းရှင်တွေကိုသဘာဝဝန်ရှင်ဆိုင်ရာအသိကျွဲဖို့အတွက်တွေ့ဆုံဆွေးနွေးမှုကလည်းအရေးပါပါတယ်
။အဲ့ဒီလူတွေနဲ့တတ်နိုင်လို့ရှိရင်ဆွေးနွေးပွဲလေးတစ်ခုလုပ်ပါ။လုပ်ပြီးလို့ရှိရင်ဒီလူတွေကိုနောက်နှစ်ဘလို့ရှေ့ဆက်ပြီးတော့ air pollution နည်းသွားအောင်အစိုးရအနေနဲ့ဘလို့စီမင်းမျိုးချခြင်းနဲ့ဒီလုပ်ငန်းရှင်ပိုင်းကလည်းဘလို့အခက်အခဲရှိတယ်ဆိုတာနှီးနှောပွဲလေးနည်းနည်းလုပ်တဲ့။လုပ်တင်ပြီးတော့နှစ်ဦးနှစ်ဖက်လဲတဘောကြမယ်နောက်ပြီးတော့ international guideline အနေနဲ့လည်းညီတယ်အဓိကကတော့အုပ်ချုပ်တဲ့အစိုးရပဲဖြစ်ဖြစ်လုပ်ငန်းရှင်ပဲဖြစ်ဖြစ်အဓိကကပြည်သူပြည်သားတွေရဲ့ကျန်းမာရေးမထိခိုက်ဖို့အဲ့ဒါအရေးကြီးဆုံးပဲကျန်းမာရေးမထိခိုက်ဖို့ကဘာချမှတ်ထားတဲ့စံချိန်စံညုံစံနှုန်းရှိအဲ့စံချိန်စံနှုန်းထဲမှာဗမာပြည်နဲ့တင့်တော်မဲ့ဟာတစ်ခုပေါ့နော်တစ်ခုတည်းမပေါ့ဘူးစံချိန်ရအများကြီးရှိတယ်အဲ့ဒါကိုအဓိကကြတဲ့target နှစ်ခုလောက်လုပ်ပြီးလုပ်တဲ့ ਨੇ အသေးရပဲစဖို့လို့လေအကြီးစဖို့လေအသေးကိုစပြီးတော့မှတစ်ဖြည်းဖြည်းနေရာလေးတွေချက်သွား
တဘောဝင်းချင်ထင်းနေ engineer ဒေါ်အေးအေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်ပါနော်
တော်ခင်မျိုးသက်စီစဉ်တက်ဆက်ပေးနေတဲ့သိပ္ပံနဲ့အနည်းပညာစီစဉ်တွေကိုတောက်ကြနေညပိုင်းမှာအသစ်နှาศင်နိုင်ပြီးအခုလိုစနေမနေ့ပိုင်းမှာပြန်လည်ထုတ်လွှင့်ပေးပါရစေ
။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။တရုတ်နဲ့ American ပြည်ထောင်စုအကြားစီးပွားရေးဖွံ့ဖြိုးတိုးတက်စေဖို့နဲ့ပြည်သူအချင်းချင်းရင်းနှီးချစ်ကြည်မှုတိုးတက်စေဖို့ကမ္ဘာလက်ခီးသွားတွေစီးပွားရေးသမားတွေကျောင်းသားတွေအတွက်အပြန်အလှန်ဗီဇာသက်တမ်းရှည်ထုတ်ပေးဖို့လက်တလော့ပေကျင်းကိုရောက်ခဲ့တဲ့အမေရိကန်သမ္မတဘာရက်အိုဘားမားကသဘောတူခဲ့တယ်လို့ကြေညာပါတယ်။အခုအစ်စ်သဘောတူညီချက်နဲ့ပတ်သက်ပြီးတရုတ်နဲ့အမေရိကန်ပြည်ထောင်စုအကြားသက်တမ်းရှည်ဗီဇာထုတ်ပေးတာကိုနိုဝင်ဘာလ12ရက်2014မှာစတင်လှုပ်ဆောင်ခဲ့ပါတယ်။ရွှေပြောင်းအခြေချသူတွေအတွက်မဟုတ်တဲ့အုပ်စု B ဗီဇာလျှောက်ထားသူတွေစီးပွားရေးနဲ့ခီးသွားဧည့်သည်တွေအတွက်အကြိမ်ကြိမ်ဝင်ထွက်နိုင်ပြီးသက်တမ်း10နှစ်ရှိတဲ့ဗီဇာကိုထုတ်ပေးမှာပါ။အုပ်စု F M နဲ့ J အတွက်ရှောက်ထားသူចောင်းသားနဲ့ဖလဲရေးအစီအစဉ်ရလာရောက်သူတွေနဲ့သူတို့ကိုမိခိုသူတွေကိုလည်းသူတို့ရဲ့ပညာရေးအစီအစဉ်ပေါ်မူတည်ပြီးအကြိမ်ကြိမ်ဝင်ထွက်နိုင်တဲ့တက်တန်း5နှစ်အထိရှိနိုင်တဲ့ဗီဇာကိုထုတ်ပေးသွားမှာပါ American နိုင်ငံသားတွေကိုလည်းအလားတူစီးပွားရေးနဲ့ခရီးသွားဗီဇာတွေအတွက်အကြိမ်ကြိမ်ဝင်ထွက်နိုင်ပြီးတက်တန်း10နှစ်ရှိတဲ့ဗီဇာကိုတရုတ်ကထုတ်ပေးမှာပါအမေရိကန်ကျောင်းသားတွေကိုလည်းသူတို့ရဲ့ပညာရေးအစီအစဉ်ပေါ်မူတည်ပြီးတက်တန်း5နှစ်အထိရှိနိုင်တဲ့ကျောင်းသားနေထိုင်ခွင့်တွေကိုထုတ်ပေးမှာဖြစ်ပါတယ်။အခုလိုစီးပွားရေးနဲ့အပန်းဖြေဖို့လွယ်ကူအောင်လုပ်ပေးတဲ့ဒီသဘောတူညီချက်ဟာနှစ်နိုင်ငံအကြားကုန်သွယ်ရေး၊ရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးလုပ်ငန်းတွေကိုတိုးတက်စေမှာဖြစ်ပါတယ်။လက်ရှိအမေရိကန်ဥပဒေတွေအရအခုလိုတက်တန်း10နှစ်ရှိတဲ့ဗီဇာဟာတက်တန်းအရှိဆုံးဖြစ်ပါတယ်။အရင်တုန်းကတော့တရုတ်နဲ့အမေရိကန်စီးပွားရေးသမားတွေခရီးသွားတွေဟာနှစ်တိုင်းဗီဇာအသစ်ပြန်လျှောက်ရတာပါ။အမေရိကကိုအစင်းမြင့်ပညာလာရောက်တင်ကြားသူကျောင်းသားနဲ့ဖလှယ်ရေးအစီအစဉ်ရလာရောက်သူတွေကိုအကန့်အသတ်တွေလျှော့ပေးပြီးတက်တန်းရှည်ဗီဇာပေးတာဟာပြည်သူချင်းရင်းနှီးမှုကိုတိုးစေပါတယ်။အခုသဘောတူညီချက်မရခင်တုန်းကဆိုရင်အမေရိကန်ကိုပညာလာတင်ကြားတဲ့တရုတ်ကျောင်းသားတွေဟာအမေရိကန်ပြည်ထောင်စုကနေအခြားတနေရာကိုအလဲပတ်သွားတာနဲ့ပြန်ဝင်ချင်းဗီဇာအသစ်ပြန်လျှောက်ရပါတယ်။အခုသဘောတူညီချက်ကတော့နှစ်နိုင်ငံကြားခီးသွားလုပ်ငန်းကုန်သွယ်ရေးနဲ့ပြည်သူတွေအကြဆက်ဆံရေးတိုးလာစေဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့သဘောထားကိုပြသခဲ့တာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ကြတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။VOA Radio အစီအစဉ်တွေကိုတစ်နှစ်6ကြိမ်ထုတ်လွှင့်ပေးနေပြီးအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com ကနေပြီးတော့လည်းအချိန်မရွေးနှားဆင်နိုင်ပါလိမ့်ရှင်။စနေနေ့ညပိုင်းမှာတော့တပတ်အတွင်းကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်တွေနဲ့အတူစနေနေ့ဒိုက်ရိုက်ဒီလိုင်းဆွေးနွေးခန်းကိုလည်းနှားဆင်ကြရဖို့ရှိပါတယ်။ VOA American အတန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။စီစဉ်ဆုံးမတတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ကြီးညာပေးပါအောင်မရှင
်မြန်မာနိုင်ငံလူခွင့်ရေးချင်းနေဆိုင်ရာကုလသမဂ္ဂဆုံးဖြတ်ချက်တရက်ကိုထောက်ခံမဲ98မဲကောက်ကွယ်မဲ25မဲဂျားနေမဲ63မဲနဲ့ကုလသမဂ္ဂဒုတိယညီလက်ခံတတိယကော်မတီမှာနိုဝင်ဘာလ27ရက်တောက်ကြနေကအတည်ပြုလိုက်ပါတယ်လူခွင့်ရေးချင်းနေတိုးတက်ဖို့မြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေကိုအတိမတ်ပြုတဲ့တစ်ချိန်ထဲမှာပဲမထူးသဖြင့်တော့ရခိုင်ပြည်နယ်ဘက်မှာကုလသမဂ္ဂကရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ထဲမှာအဓိကထောက်ပြထားတာပါဒီလိုမျိုးကုလသမဂ္ဂကရိုဟင်ဂျာလို့ခေါ်ပေါ်သုံးဆွဲတာဟာဒီအရေးကြီးတဲ့ကိစ္စရပ်ကိုကင်တွယ်ဖြေရှင်းတဲ့နေရာမှာအတားဆီးပဲဖြစ်စေမယ်ဆိုပြီးကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ဦးကျော်တင်ကအပြင်းထန်ကန့်ကွက်ပြောဆိုပါတယ်ဒီဆုံးဖြတ်ချက်ကိုဥရောပသမဂ္ဂ EU ကကမကထပြုပြီးတော့မူကြမ်းရေးဆွဲတာဖြစ်ပြီးအထူးထင်ကြီးလာကံမှာဆက်ပြီးတော့အတည်ပြုရမှာပါကုလသမဂ္ဂမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတရားဆွေးနွေးတာတွေဆုံးဖြတ်ချက်ချတာတွေကိုဆက်မလုပ်တော့ဘူးသမရဦးသိန်းစိန်အပါအဝင်မြန်မာဆိုရတာဝန်ရှိသူတွေကတိုက်တွန်းတောင်းဆိုထားပါတယ်အီဘိုလာရောဂါတက်ဖြစ်ရေးမှာတိုးတက်မှုတချို့ရထားပြီးဖြစ်ပေမဲ့အပိသက်ဖို့ကတော့စောသေးတယ်လို့ကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်ကပြောလိုက်ပါတယ်။တာဝန်ရှိသူတွေနဲ့ကျန်းမာရေးလူသားတွေကမစ္စတာဘန်ကီမွန်ရဲ့အဆိုအဖြစ်အားကောင်းတဲ့တုံ့ပြန်လှုံ့ဆော်မှုမဟာဗျူဟာချမှတ်အကောင့်တွေပေါ်နေတဲ့ဒေသတချို့မှာရောဂါကူးစက်တဲ့ဖြစ်ရပ်အသစ်နှေးသွားတယ်လို့တွင်းမှုချုပ်ကပြောပါတယ်။အမေရိကန်ပြည်တော်စုရဲ့လူမှုကြီးကြပ်ရေးစနစ်ယိုယင်းပျက်စီးနေတာကာလရှည်ကြာနေပြီလို့သမ္မတဘရက်ကိုဘာမာကပြောပြီးအဲဒီစနစ်ကိုအလုံးစုံပြုပြင်ရေးသမ္မတအာဏာနဲ့သူ့ရဲ့လှုံ့ဆော်ချက်ကိုခုခံပြောဆိုပါတယ်။အတက်လူတော်ကအတည်ပြုထားတဲ့ဥပဒေကိုအောက်လူတော်ကမဲခွဲဆုံးဖြတ်တာမျိုးမလုပ်တာကြောင့်သူ့အနေနဲ့အခုလိုလှုပ်ဆောင်ရတာဖြစ်တယ်လို့ Las Vegas မြို့လူလူစုဝေးဘက်ကမှသမ္မတဥပမာကပြောပါရယ်။အင်းကြီးချင်းနိုင်ငံတွေနဲ့အငင်းပွားတာတွေကိုဖြည့်ဆင်းရေးဆွေးနွေးတာတွေပိုကောင်းကျင်တယ်လို့တရုတ်ကော်မတီဝန်ကြီးကတောက်ကြနေမှာပြောလိုက်ပါရယ်။ဒါဟာဖြင့်နိုင်ငံပိုင်ဆိုင်မှုဆိုင်အငင်းပွားတာတွေကနေပြင်းထန်တဲ့ထိတိုက်တွေ့မှုတွေအတော်ကြာဖြစ်ပြီးတဲ့နောက်ပြန်ပြီးတက်မြက်ခြင်းတဲ့သဘောပါခင်ဗျာ။
2014ခုနှစ်နိုဝင်ဘာလ22ရက်စနေနေ့မနေ့နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကဇီနပ်အဗ်ဒူရမန်ဖြစ်ပါတယ်စနေနေ့ညနေဘက်6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.